ပြီးခဲ့တဲ့နိုဝင်ဘာလအမေရိကန်ရွေးကောက်ပွဲကိုရုရှားထောက်လိုင်းအေဂျင်စီတွေကအနောက်ဆက်ပြေးခဲ့တာကိုတုံ့ပြန်အရေးယူတဲ့အနေနဲ့အမေရိကန်သမ္မတဘရက်အိုဘားမားကရုရှားအပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်တန်တမန်ဒါဇင်နဲ့ချီကိုရုရှားနိုင်ငံတဲကနေပြန်နှင်ထုတ်မယ်လို့ရုရှားအစိုးရကကြေညာလိုက်ပါတယ်အမေရိကန်တန်တမန်35ရောက်ကိုတိုင်းပြည်တွေကနေနှင်ထုတ်ဖို့နဲ့မော်စကိုမြို့နောက်ပိုင်းမှာရှိတဲ့တန်ယုံရဲ့အားလက်ရဲ့အပန်းဖြေအိမ်တွေနဲ့မော်စကိုမြောက်ပိုင်းမှာရှိတဲ့ကုန်ပစ္စည်းတူလောင်ယုံတွေကိုလည်းအမေရိကန်တန်ရာရှိတဲ့အုံပြုခွင့်ပိတ်ပင်ဖို့သမ္မတဗလာဒီမီယာပူတင်ကိုသူအကြံပြုခဲ့တဲ့အကြောင်းရုရှားနိုင်ငံသား၏ဝန်ကြီးဆာဂေးလက်ဘရော့ပြောထားတာကိုကိုးကားပြီးတော့ရုရှားအင်တာဖက်ခ်သတင်းအေဂျင်စီမှဖော်ပြထားပါတယ်။အမေရိကန်ရွေးကောက်ပွဲကိုနောက်ဆက်ပြီးခဲ့တဲ့အတွက်အမေရိကန်သမ္မတဘရက်အိုဘားမားကရုရှားထောက်လှမ်ရေးအဖွဲ့နှစ်ခုပေါ်တန်ခါပိတ်ဆို့မှုတွေချမှတ်လိုက်သလိုရုရှားတန်တမာ35ဦးကိုအမေရိကန်ပြည်ထောင်စုကထွက်ခွာဖို့အပြင်အမေရိကန်ပြည်ထောင်စုထဲမှာရှိနေတဲ့ရုရှားပိုင်အစောက်ဦးနှစ်ခုကိုလည်းပိတ်ပစ်လိုက်တာပါဒါနဲ့ပတ်သက်လို့ရုရှားကချက်ချင်းတုံ့ပြန်ဝေဖန်ခဲ့သလိုလက်တုံ့ပြန်မယ်လို့လည်းချိန်ချောက်ခဲ့တာပါသမ္မတဥပမာကတော့နိုင်ငံတကာမှာအခိုင်အမာလက်ခံထားတဲ့စောင့်ထိုင်းရမယ့်ကျင့်ဝတ်တွေကိုချိုးဖောက်ပြီးအမေရိကန်ရဲ့အကျိုးစီးပွားကိုထိခိုက်အောင်လှုံ့ဆော်ခဲ့တဲ့အတွက်ရုရှားပေါ်အခုလိုအရေးယူတာဟာတင့်တော်တဲ့တုံ့ပြန်မှုဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ